နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ NCA အဖြစ်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကန်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေဒီနေ့မနေ့ပိုင်းကနေပြည်တော်မှာတွေ့ဆုံပြီးတနင်္ဂနွေလုံးညဉ့်ညံရေးအားလုံးပါဝင်နိုင်ရေးနဲ့လက်ရှိဖြစ်ပွားခဲ့တဲ့အမှုအခင်းကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။မွန်လွဲပိုင်းမှာတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းနောက်ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့မြို့သားပြည်လည်းတင့်မြတ်ရေးနဲ့ငင်းချာရေးဘိုးဌာနဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ NCA ခေါ်တနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကိုကိုစားပြုတဲ့ PPST ခေါ်ငင်းချာရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့နဲ့မနက်၉နာရီခွဲကနေ၁၇နာရီခွဲအထိနေပြည်တော်ကမြို့သားပြည်လည်းတင့်မြတ်ရေးနဲ့ငင်းချာရေးဘိုးဌာနမှတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေကို PPST အဖွဲ့ဝင်ဗိုလ်မှူးကြီးခေါ်ကာကအခုလိုပြောပါတယ်
။2018ကကျွန်တော်တို့နေတိုင်းရင်းနှစ်လို့အတိုင်ပင်ခံပုဂ္ဂိုလ်ကပြောလာတော့ဒီနေတိုင်းရင်းနှစ်လက်ဝယ်ရောက်ရှိဖို့နေတိုင်းရင်းရရှိဖို့ဘယ်လိုပူပေါင်းဆောင်ရွက်မလဲပေါ့။ပူပေါင်းဆောင်ရွက်ဖို့နည်းလမ်းရှာတာပေါ့ဗျာ။နံပါတ်၁ပေါ့။နံပါတ်၂ကတော့လာမယ့်27ရာစုပြင်လုံးကမကြခင်ချင်ပါမယ်ဆိုတော့အားလုံးပါဝင်နိုင်ဖို့နဲ့အောင်မြင်မြင်ဖြစ်ဖို့ဘယ်လိုလုပ်မလဲပေါ့။နဘာတော့ကတော့ကျွန်တော်တို့အဖွဲ့ဝင်ရှင်းဖွဲ့တယ်မှာနော်အဖွဲ့နှစ်ဖွဲ့ကဒီအမှုခင်းနဲ့ပပရှိတော့အဲ့ဒီအမှုခင်းလေးတွေကိုလွယ်နည်းနဲ့ဖြေရှာပြီးတော့ကုညီဆောင်ရွက်ပေးရမလဲပေါ့အဲ့ဒါပါပဲအဲ့သုံးခုကျွန်တော်တို့တမနဲ့ဆွေးနွေးကြတာ
ဆွေးနွေးပွဲကရရှိလာတဲ့ရလဒ်တွေကိုဗိုလ်မှူးကြီးခေါ်ကာကအခုလိုဆက်ပြောပါတယ
်အဲ့ဒီမထိုးရသေးတဲ့အဖွဲ့တွေ27ပိုင်းလုံးမှာဖြစ်ဖြစ်အမျိုးသားဖြစ်နိုင်ငံရေးဆွေးနွေးပွဲမှာဖြစ်ဖြစ်ပေါ့ဟောက်တယ်လားမရောကျွန်တော်တို့ပူအောင်ဆောင်ရွက်ဖို့လိုနေပါပဲ။ဒါပေမဲ့အမှုခင်းတွေနဲ့ပတ်သက်ပြီးတော့ဒီဘလော့ပရိသတ်ရဲ့အောက်မှာမှဖြစ်နိုင်ခြေရှိတဲ့တပါခွင့်တွေကကျွန်တော်ခန့်တွေကိုရှာဖွေမယ်ဆိုတော့အဲ့လိုကျွန်တော်တို့ဆုံးဖြတ်တော့အစိုးရဘက်ကရှင်းနေကြုတ်ဦးထွန်းထွန်းဦးရဲ့ညာတွေကိုလည်းရယူတာရှိပါတယ
်။ NCA လက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ ALP ကဗိုလ်မှူးကြီးအဆင့်ရှိသူအပါအဝင်3ဦးဟာ AK-49 တနက်16လက်နဲ့အတူကရင်ပြည်နယ်ဖအံမြို့မှာဒီဇင်ဘာလ9ရက်နေ့ကဖမ်းဆီးခံခဲ့ရပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကဗဟိုကော်မတီဝင်2ဦးကတော့ဒီဇင်ဘာလ28ရက်နေ့ကလိုင်စာအသွာစိန်လုံးပူးပေါင်းဂိတ်မှာမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်စက်ခွန်မြင်းဆောင်တင့်နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ခဲ့ပြီးကော်မတီရဲ့အတွင်းရေးမှူးဦးစော်ထေကဆွေးနွေးတဲ့အဓိကအချက်တွေကိုအခုလိုပြောပါတယ်
။နံပါတ်1ကတော့မြန်မာနိုင်ငံမြောက်ပိုင်းတိုက်ပွဲတွေဖြစ်ပွားနေတာငင်းကြိုင်းလုံငန်းစဉ်ပေါ့အတက်ရောက်နိုင်မှုအလားအလာပေါ့။နံပါတ်2အချက်ကတော့ကျွန်တော်တို့မကြာခင်မှာကျင်းပမယ်ပြည်အောင်ငင်းကြိုင်းလာက27ရာစုပြည်လုံးဒုတိယအစည်းအဝေးမှာခိုင်မာတဲ့ရလဒ်တွေထပ်ပေါ်လာအောင်ဘယ်လိုလုပ်ကြမလဲဆို။နံပါတ်3အချက်က NCA ရည်ထိုးထားတဲ့တိုင်းသားနယ်မြေဒေသတွေမှာဖွံ့ဖြိုးတိုးတက်ဖို့အဲ့ဒါကိုပြည်တွင်းပြည်ပကုညီထောက်ပံ့မှုတွေနဲ့ဖြည့်ဆည်းဆောင်ရွက်ရေးကိစ္စအချက်ပေါ့နံပါတ်၄ချက်ကတော့ NCA ထိုးထားတဲ့အဖွဲ့တွေကတချို့ပေါ့အဖွဲ့တွေတချို့ကအမှုခင်းနေဖြစ်နေတယ်အဲ့ဒီကိစ္စကိုဆွေးနွေးနေနံပါတ်၅ချက်ကတော့ကျွန်တော်တို့ NCA မထိုးသေးတဲ့အဖွဲ့တွေဒီငင်းငယ်လေးလုပ်ငန်းတွေပေါ့လက်ဆက်တရားစုပင်လုံးမှာပါဝင်လာဖို့ဘယ်လိုလုပ်ကြမလဲဆိုတာတစ်ချက်ပေါ့နော်နောက်ဆုံးချက်ကတော့မြို့သားပြည်နယ်သူများနဲ့ညီညီလေးလောကနဲ့ဆိုင်ရာတခြားကိစ္စတွေပေါ့နော်အဲ့ဒါကိုဆွေးနွေးဟုတ
်ဒီကနေ့ဆွေးနွေးပွဲဟာအားရဘွယ်ရှိတဲ့ဆွေးနွေးပွဲဖြစ်ကြောင်းနဲ့ဦးစော်ထေကပြောပါတယ
်ဟိုတိုင်းမှာခေါင်းဆောင်တွေကလည်းတကယ်ကိုတန်လိုက်တန်နဲ့ဒီညီညီလေးအတွက်လုပ်နေကြတာဖြစ်တော့ဟိုတော်တော်လေးဟိုကျင်းအားဘွယ်ကောင်းတဲ့တွေ့ဆုံမှုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဆက်ရရစုပင်လုံးဒုတိယအစည်းအဝေးပေါ့အဲ့ဒီအတွက်လည်းကျွန်တော်တို့ပို့ပြီးတော့ဟိုမိုဘိုင်းဆိုင်ရာပေါ့လေအဲ့ဒါလေးကြီးလည်းပြောပြပါအထူးသဖြင့်ပေါ့နော်ကျွန်တော်တို့ဟိုညီညာရေးလုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံရေးအရတော့ကျွန်တော်အောင်မြင်မှုတွေအများကြီးရနေတယ်ရနေတဲ့ဟာကိုကျွန်တော်တို့ဒီဘက်ကဖွံ့ဖြိုးရေးဘက်ပေါ့နော်လူမှုစီးပွားဖွံ့ဖြိုးရေးဘက်ကနေတော့ဘယ်လိုလုပ်မလဲဆိုတော့အနေအထားတွေတော်တော်လေးဝိုင်းပြီးတော့ပုံမလေးလေးဆွေးနွေးကြတာတွေ့ရပါတယ်ဟုတ
်ဆွေးနွေးပွဲကိုဒေါက်တာဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးကျော်တင့်နဲ့ဒေါက်တာတင်မျိုးဝင်းတို့ပါဝင်တက်ရောက်ခဲ့တယ်လို့ PPST အဖွဲ့ဘက်ကလည်းကရင်မျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကဦးဆောင်ပြီးတက်ရောက်ခဲ့ပါတယ်။တန်သာလက်နက်ကင်အဖွဲ့ရရဲ့ကိုစလေအဖွဲ့ဟာမိုးလွဲ၂နာရီမှာတော့တမ်ဘရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ကြောင်းတမ်ဘရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ပါတယ်။ဆွေးနွေးတဲ့အချက်တွေကိုတော့ဖော်ပြမထားပါဘူး။